โอเคตบะโรจีดอกเตอร์ညုံမြောင်ခင်ဗျာကျွန်တော်တို့ဒီမန်ရှာမှတ်ဉာဏ်ချတငယ်ပြန်ယောဂါကထိရောက်တဲ့ကုသစေမရှိသေးပေမဲ့ဖြစ်ဖို့အန္တရာယ်ရှိတာကိုရှော့ချကာကွယ်ဖို့အတွက်ကြိုကာကွယ်ရမယ့်ယောဂါတွေနောက်ကြိုလုပ်တဲ့စားတောက်နေထိုင်အိပ်ဆက်ဆေးဝါးတောက်သုံးသင့်ဘုံတွေကိုအထူးသဖြင့်ဒီဖြစ်ဖို့အန္တရာယ်များတဲ့မျိုးရိုးရှိသူတွေနဲ့အုံနောက်မှတ်ဉာဏ်သိမ့်မသုံးတော့တဲ့လူကြီးတွေအတွက်ပေါ့နော်အရင်တစ်ခေါက်တည်းကပြောပြီးမှဒီတစ်ခေါက်တော့ဆရာကြီးဒီကာကွယ်ဖို့နောက်ဆုံးအရေးကြီးတာ ਨੇ အခုလိုကာကွယ်တဲ့ကြားကဖြစ်လာခဲ့ရောကြိုသိနိုင်ဖို့အတွက်ဒီလက္ခဏာတွေကိုအဓိကပြောမှာမို့ကာကွယ်ရေးအတွက်နောက်ဆုံးအကြံပြုချင်တာကနေစရှင်းပြပေးပါလားဆရာကြီ
း။အဲကျွန်တော်ဒီကာကွယ်တဲ့နေရာမှာနောက်တစ်ခုကကျွန်တော်တခုပဲစိတ်ဝင်စားဖို့ပြောတာဒီမှတ်ဉာဏ်ခုနကပေါ့နော်မှတ်ဉာဏ်မသုံးတဲ့လူတွေမှာပညာရေးအကြောင်းဖြစ်အငင်းစားပြုလို့မှတ်ဉာဏ်မသုံးတဲ့လူတွေမှာပို့ပြီးတော့မှတ်ဉာဏ်အားနည်းဖို့ဖြစ်သက်သလိုပဲကျွန်တော်တခုထပ်ပြောချင်တာကတော့တရားထိုင်တာပေါ့နော်ကျွန်တော်ဗုဒ္ဓဘာသာဝင်နေတော့သိမှာပါ meditation ပေါ့နော်ဒီဝိပဿနာရှုတဲ့ဟာမျိုးကလည်းကျွန်တော်တို့ထပ်ပြီးတော့သုတေသနတွေမှာကျွန်တော်ထပ်တွေ့ထားတာပေါ့နော်ဆိုတော့ကျွန်တော်တို့ဒီမိတ်ဆွေရဲ့မှာဒီပိုင်းဝိုင်းမှာလည်းတွေ့မိပါမယ်တချို့ဒီသတ္တော်ကြီးဝါတော်ကြီးထုံးပြသံဃာတော်တွေဟာအញ្ញံအရန်ကောင်းတာပဲဆိုတဲ့ဟာကြာသူတို့ကလည်းဒီအချိန်လုံးကတရားနေတိုင်းလိုလိုတရားထိုင်ကြတဲ့ကြောင့်သူတို့ကမှတ်ဉာဏ်ကောင်းနေတာပေါ့နော်ဒါကျွန်တော်တို့ဒီစေပညာမှာလည်းသုတေသနလုပ်ကြည့်တဲ့ဟာတွေ့ရတာကြတော့ဒီတရားထိုင်ခြင်းအဖြစ်အောင်နာကိုအားရှိစေပါတယ်ဆိုတဲ့ဟာလေကျွန်တော်တွေ့တာပေါ့အဲ့တော့သူတို့ဘာလုပ်လဲဆိုတော့တရားထိုင်တဲ့လူတွေနဲ့တရားမထိုင်တဲ့လူတွေဆိုတော့နှစ်ဆုခွဲပြီးတော့နှစ်ဆုစလုံးကိုဒီ MRI ပေါ့နော်ဒီ brain ကိုကျွန်တော်ဒီတက်မှတ်ရကြည့်တဲ့အခါကျတော့ဒီတရားထိုင်တဲ့လူတွေမှာကျွန်တော်ဒီ gray matter ဆိုတဲ့အုံနာမှာဒီမြေခိုးရောင် tissue တွေမှာပို့ပြီးတော့သူတို့ရဲ့ပမာဏပုံများလာတွေ့ရပါတော့အဲ့ဒီအုံနာထဲမှာရှိတဲ့ဒီ gray matter တွေကဒီမှတ်ဉာဏ်ကိုအားကောင်းစေတဲ့ tissue တွေပါပေါ့နော်အဲ့တော့ဒီစိတ်ပညာရလေကျွန်တော်တို့ဒီမှတ်ဉာဏ်နဲ့ဆက်ဆက်တဲ့test တွေလုပ်တဲ့အခါမှာလည်
းစမ်းသပ်မှုတွေလုပ်တဲ့အခါမှာပေါ့နော
်မှတ်ဉာဏ်ထားသမှုမှာ test တွေလုပ်တဲ့မှာကြာတော့လေတရားထိုင်တဲ့လူတွေကပို့ပြီးတော့ကောင်းတာတွေ့ရတာပေါ့နော်ဒါမှမဟုတ်ကျွန်တော်ထင်တယ်ရှေ့လျှောက်ပို့ပြီးတော့အဲ့ဒီ6ထားပို့ပြီးတော့ကောင်းလာမှာပါဒါပေမဲ့အဲ့ဒါမှမဟုတ်ကျွန်တော်ပြောချင်တာတရားထိုင်တဲ့ဟာလည်းအဲ့ဒီမှတ်ဉာဏ်အတွက်အကျိုးရှိပါတယ်ဒါမှမဟုတ်တရားထိုင်တဲ့လူတွေမှာဒီမှတ်ဉာဏ်ရုံနေတဲ့ယောဂမျိုးဖြစ်ဖို့အတွက်သူကကာကွယ်နိုင်တဲ့အချက်တစ်ခုတော့ပြောလို့ရပါပေါ့နော
်ဟုတ်ကဲ့ဆရာအဲ့ဒီတော့ဒီတရားထိုင်တာကဘလို့မျိုးကြောင့်အခုလိုကောက်ွယ်ဖို့အကျိုးရှိရလဲဆရာကြီး
ကျိုးကတော့ထင်မယ်အော်တရားထိုင်တာဘာမှလည်းအုံနောက်ကိုတကယ်တုံးနေတာမဟုတ်ဘူးဆိုပေတကယ်တမ်းတရားထိုင်တယ်သိပါတယ်တရားထိုင်တဲ့လူတွေကအမြဲတမ်းအုံနောက်ကိုတစ်ချိန်လုံးလုံနေတာပါတရားထိုင်တာအမှန်တော့ဘုရားသနာရှုရဆိုတာကဒီခန္ဓာကိုယ်မှာပေါ်လျောက်လိုက်ပြီးတော့ဆွတ်ဆက်ပြီးတော့မှတ်နေရတဲ့အခါကျတော့အဲ့ဒီတရားထိုင်တဲ့လူတွေကအမှန်ဉာဏ်ပိုကောင်းတယ်ဆိုတာစိတ်ပညာအရာကျွန်တော်ယူဆပါတယ် That's true ပါပဲဒီ same con အတွေ့ခေါ်ပါပဲကျွန်တော်ဒီလူငယ်တွေသူပေါ့နော်ကျွန်တော်ကိုယ့်ကြီးမှလူတွေကကျွန်တော်ခေါ်တာ multitasking ပေါ့အုံနောက်ကိုတစ်ချိန်ထဲမှာနှစ်ခုသုံးခုလုပ်နေတဲ့ဟာမျိုးရအမှန်တော့မှတ်ဉာဏ်အတွက်အကျိုးမရှိပါဘူး။ဒါမှလို့ဥပမာပြောမယ်ဆိုတော့တရားထိုင်တာကတစ်ခုအာယုံတစ်ခုပဲစိုက်နေတဲ့ဟာမျိုးစူးစိုက်ပြီးတော့မှတ်နေတဲ့ဟာမျိုးတစ်ခုရဲ့လုပ်နေတာမျိုးကမှတ်ဉာဏ်အတွက်အကျိုးရှိသလိုပဲအလုပ်ကိုနှစ်ခုသုံးခုကိုတစ်ခါတည်းလုပ်နေတာမျိုးကမှတ်ဉာဏ်အတွက်အားနည်းစေပါဘာဆိုတော့ကျွန်တော်မှတ်ဉာဏ်အဲ့လောက်ကျွန်တော်မွေးရဒီနှစ်ခုသုံးခုလုပ်ဖို့အတွက်ကျွန်တော်အုံနောက်ကအဲ့တော့ကိုကျွန်တော်ကဒီဇိုင်းလုပ်ထားတာမဟုတ်ပါဘူး။ဒါမှမဟုတ်ဘလို့ကပဲနဲ့အဲဒီလုံးနှစ်ခုသုံးအုံနောက်သုံးပြီးလုပ်နေတာမျိုးကအမှန်တော့မှတ်ဉာဏ်အတွက်အကျိုးမရှိပါဘ
ူး။ဟုတ်ကဲ့ဆရာနောက်ပိုင်းလူငယ်တော်တော်များများကတော့အထူးသဖြင့်ကွန်ပျူတာပေါ်မှာပေါ့နော်။ TV ကြည့်နေချိန်မှာပါအုံနောက်ကစွမ်းစားကိုပြကြနေလဲပါတာပေါ့နော်။အဲ့တော့အဲ့လိုမျိုးဆရာကြီးဒီရှောင်သင့်တာတွေရောနောက်ထပ်ပြောဖို့ရှိရမလားဒီယောဂမဖြစ်အောင်လို့
ကျွန်တော်တို့ဗာကျန်သေးတယ်ကျွန်တော်တော့တော်တော်ဆုံးနေပါပြီ
ဟုတ်ကဲ့ဆရာအဲ့ဒါဆိုကျွန်တော်နောက်ဒီမှတ်ဉာဏ်ကြမေးရောတဲ့တကယ်ပြန်ယောဂပေါ့နော်ဒီမန်ရှာဖြစ်လာတာကိုကြိုသိနိုင်ဖို့အတွက်အဓိကဆိုရင်ကဘယ်လိုလက္ခဏာတွေစပြီးတော့သတိပြုမိဖို့လိုမလဲ
ဟုတ်ကဲ့ဆိုတော့အဓိကတော့ပုံမှန်လုံးနေကြဟာမျိုးမလို့ချက်ချင်းမလို့တတ်တဲ့ဟာမျိုးပြီးတော့ကိုယ့်ရဲ့စိတ်နှီးမျိုးဆက်နာမည်ကိုမှတ်မိတဲ့ဟာမျိုးအဲဆိုတော့စိုးရင်တင်ပါဥမာဆိုပါစို့ကျွန်တော်တို့နောက်နိုင်ငံမှာဆိုရင်တော့ဒီကျွန်တော်တို့ဒီ shoe ကို you know ထိုင်လို့တဲ့အခါမှာ
ဖနက်ချိုးချီတာပါဆရာနော်
ဖနက်ချိုးချီတာကိုကျွန်တော်တို့ဖနက်ချိုးချီတာဘွားတချောင်းလုံလာပြီးတော့မှတည့်တနေ့မှဒီဖနက်ချိုးဘလို့ချီရမှမသိရတဲ့လူမျိုးတွေအဲဒါမျိုးကကျွန်တော်စိုးရင်တင်ပါတယ်ဆိုတော့ပုံမှန်လုံနေကြအလုံးမျိုးရုပ်ပြည့်မသိတော့တာမျိုးအမှုလေကိုရှင်နီမျိုးဆက်တဲ့မှာကိုမျိုးရင်းနဲ့ပါနော်ကိုမြည်နာမည်ကိုရဲ့တူနာမည်ကိုလုံးဝမမှတ်မိတော့တဲ့ဟာမျိုးအဲ့ဒါမျိုးဆိုရင်တော့ကျွန်တော်စိုးရင်တင်ပါတယ်ဒါပေမဲ့အသက်ကြီးလာတဲ့အခါကျတော့တခြားအရေးကြီးကြီးတဲ့ဟာတွေချက်ချင်းမသိတာတော့ကျွန်တော်အသက်ကြီးမှမဟုတ်ပါဘူးအသက်ငယ်တဲ့လူမှလည်းဖြစ်တတ်ပါတယ်အလုပ်များတဲ့အချိန်အုံနောက်ဖြည်းစည်းတဲ့အချိန်မှာထားပါတော့ကျွန်တော်တို့ဒီခီးသွားဖို့တဲ့ဟိုတယ်နဲ့မမှတ်မိတာမျိုးတော့ဒါဖြစ်တတ်ပါတယ်ဒါပေမဲ့ကျွန်တော်ကမျိုးပေါ့ဖနက်ချီတာရုပ်ရည်ချီတော့တာမျိုး ကိုယ့်ရဲ့မြင်းနာမည်ရုပ်တရက်မှတ်မိတော့တာမျိုးအဲ့မျိုးတွေကတော့ကျွန်တော်တို့စိုးရင်စမ်းမှုကြရင်တော့ကျွန်တော်တို့ဆရာဝန်တွေ့ပြီးတော့အဲ့မှာမှတ်ဉာဏ်စစ်တဲ့ဟာမျိုးကျွန်တော်လုပ်တင်ပါတ
ယ်ဟုတ်ကဲ့ဆရာကြီးနောက်တစ်ခုကဒီပုံမှန်စကားပြောနေရင်းနဲ့ရောသတိပြုနိုင်တဲ့လက္ခဏာမျိုးရှိပါဆရာ
။ဟာဟုတ်ကဲ့ဆိုတော့ပုံညာအဲ့ဒါလည်းကျွန်တော်အကောင်းဆုံးဥပမာနဲ့ပြောမယ်ဆိုရင်တော့ကျွန်တော်အမေရိကန်မှာပေါ့နော်ဒီကျွန်တော်သမရဟောင်း Ronald Reagan သူတို့ Ronald Reagan တော့ကျွန်တော်အမေရိကန်မှာနာမည်ကြီးပါဘူးဆိုတော့သူကလည်းဒီမှတ်ဉာဏ်အားနည်းတဲ့ယောဂါဖြစ်ပြီးတော့အဲ့ဒီမှတ်ဉာဏ်အားနည်းတဲ့ယောဂါနဲ့ပဲဆုံးသွားတာပါ။ဆိုတော့ဒီကသူပြေသနာရှင်တွေကဒီ Ronald Reagan ရဲ့မိခွန်းတွေကိုကျွန်တော်ပြန်ပြီးလေ့လာတဲ့အခါကျတော့သူဒီယောဂါမဖြစ်ခင်မှာတည်းကသူရဲ့မိခွန်းတွေမှာသူကဒီကျွန်တော်တို့စကားတုံးတဲ့နေရာမှာသူကအားနေလာတာသူတွေ့ရတယ်သူကဥမာဆိုပါဆိုသူစကားတစ်ခွန်းကိုသူစုံးကျင်တဲ့နေရာမှာအဲ့ဒါသူမချစ်ချင်းမပြောနိုင်တဲ့ခါကျတော့သူအချွေတွေစကားမျိုးကိုပဲသူသုံးလိုက်တာပေါ့နော်သူဒီအဲ့စကားပြောတဲ့နေရာမှာဟိုကသူကအမှန်ညာမကောင်းဘူးသူပြောကျင်တဲ့ခ
ါတသက်မမအတိတ်ပဲရှိတဲ့စာလုံးကိုရှာမတွေ့လို့ပါဆရာနော
်အတိတ်ပဲရှိတဲ့စာလုံးကိုရှာမတွေ့ရသူစာလုံးကိုပြောကျင်တဲ့စာလုံးကိုရှာမတွေ့တဲ့ခါကျတော့သူတို့တခြားစာလုံးနဲ့သူတို့အစားတူပြီးသုံးမဲ့ရတာပေါ့ဟိုဝေဝေဝဝစာလုံးမျိုးနဲ့သူကအစားတူတဲ့ခါကျတော့အဲ့ဒါကြောင့်မလို့ဒီပြီးတော့ကိုယ်စကားဥမာကိုယ်စကားတော်မှာကုလေးရင်ပြောပြီးတော့ကုလေးရင်မေ့သွားတဲ့ဟာမျိုးပေါ့ဥမာဆိုပါဆိုဆရာဝန်သွားတွေ့ရမယ့် appointment ရှိတဲ့တော်မှာမိနစ်တစ်မိနစ်တည်းမှပဲနှစ်ခါသုံးခါပြန်မေ့တဲ့ဟာမျိုးပေါ့နော်ဒီစကားနှဲဝါတာမျိုးပြီးတော့တောချင်တဲ့စကားလုံးကိုရှာမတွေ့တာမျိုးဟာကျွန်တော်ဉာဏ်ကိုစိုးရိမ်မှုကောင်းတာပေါ့နော်အဲ့ခါမှာစပြီးတော့ဆရာဝန်သွားတွေ့တင်ပါတယ
်ဟုတ်ကဲ့ဆရာအဲ့တော့ဒီယောဂါဖြစ်တာကြိုသိနိုင်ဖို့နောက်ထပ်သတိပြုသင့်တဲ့လက္ခဏာတွေကိုနောက်ပတ်မှာဆက်ပြောအောင်ဆရာကျေးဇူးအများကြီးတင်ပါတယ်ဆရာ